ထိုင်းနိုင်ငံမြောက်ပိုင်းကလိုင်ကူတွင်းမှာပိတ်မိနေကြတဲ့လူငယ်73ဦးကိုကယ်ထုတ်နိုင်ရေးနဲ့ပတ်သက်လို့ကယ်ဆယ်ရေးအဖွဲ့တွေကအပူတပြင်းစီစဉ်နေကြတယ်ဆိုပေမဲ့လည်းဘယ်နည်းလမ်းကအကောင်းဆုံးဖြစ်မလဲဆိုတာကိုမဆုံးဖြတ်နိုင်သေးပဲရှိနေပါတယ်။မိုးတွေအပြင်းထန်ရွာတက်တဲ့မုတ်သွန်ရာသီဖြစ်နေတာကြောင့်လည်းရာသီဥတုကကိုယ့်ဘက်မှာမရှိတဲ့အခြေအနေနဲ့ကြုံနေရတာပါ။ကယ်ဆယ်ရေးကြိုးပမ်းမှုတွေနဲ့လက်တွေ့ကြုံနေရတဲ့အခက်အခဲတွေအကြောင်းကိုတော့ကိုကျော်ဝင်ကဆက်ပြီးပြောပြမှာပါ။
ပြောင်းဆုံးနေပြီးတော့10ရက်အကြာတနင်္လာနေ့ကပြန်ရှာတွေ့ခဲ့တဲ့ထိုင်းလူငယ်ဘောလုံးသမား12ဦးနဲ့နိပြတူဦးတို့ကိုပိတ်မိနေတဲ့ဂူရဲကနေပြီးတော့ဘလိုကယ်ထုတ်ကြမလဲဆိုတာနဲ့ပတ်သက်ပြီးနီးလန်းရှာဖွေမှုတွေကိုကယ်ဆယ်ရေးသမားတွေနဲ့ကျွမ်းကျင်သူတွေအကြီးအကျယ်ခေါင်းချင်းရိုက်ပြီးတော့ဆွေးနွေးနေကြရတော့မှာပဲလော့ဆယ်တော့လွတ်မြောက်နိုင်တဲ့နီးလန်းတစ်ခုဖြစ်တဲ့ရေငုပ်ပြီးတော့ဂူရဲကနေပြန်ထွက်နိုင်ဖို့ပိတ်မိနေသူ73ဦးလုံးကိုရေငုပ်တင်တန်းတွေပေးထားပါပြီရေငုပ်ဝတ်စုံတွေလည်းပေးထားပါပြီဒီလိုင်းကူထဲမှာပိတ်မိနေသူတွေစီကိုတခြားနေရာကနေပြီးတော့ဘလို့ဝင်လို့ရနိုင်မလဲဆိုတဲ့လမ်းကြောင်းကိုလည်းကေဇယ်ရေးသမားတွေနဲ့ကြွန့်ကျင်သူတွေရှာဖွေနေကြပါတယ်။ဒါပေမဲ့လည်းအခုချိန်ထိအကောင်းဆုံးနီးလန်းကဘာလဲဆိုတာကိုမဆုံးဖြတ်နိုင်သေးပါဘူး။ကူထဲမှာဝင်နေတဲ့ရေတွေကိုလည်းမနာတမ်းဆုတ်ထုတ်နေတာတနာရီကို1စင်တီမီတာလောက်ပဲညော့နေပါတယ်။ Australia နိုင်ငံ New South Wales ကူတွင်းပိတ်မိသူများကေဇယ်ရေးဖွဲ့ရဲ့ခေါင်းဆောင် Alan Worrell ကဘလို့ဆယ်မှာတော့အကောင်းဆုံးလမ်းကြောင်းဆိုတာမရှိသေးဘူးလို့ VOE ကိုပြောပါတယ်။
There's no best option coming in from another entrance well that hasn't been found yet so
အကောင်းဆုံးလမ်းကြောင်းမရှိသေးပါဘူးတခြားဝင်ပေါက်တစ်ခုကနေဂူထဲကိုဝင်မယ်ဆိုတဲ့ကိစ္စကလည်းဘယ်နေရာကဝင်မလဲဆိုတဲ့လမ်းကြောင်းကိုဆံမတွေ့သေးပါဘူးအဲဒါကြောင့်ဂူထဲဝင်ဖို့ဘယ်လမ်းကြောင်းကအကောင်းဆုံးဖြစ်မယ်ဆိုတဲ့အမှတ်ခံချက်ဒါမှမဟုတ်လမ်းညွှန်ချက်မရှိသေးပါဘူးဂူထဲဝင်နိုင်မယ့်အပေါက်တစ်ခုထပ်ဖောက်ဖို့ဆိုတာကလည်းအချိန်တော်တော်ကြာပါလိမ့်မယ
်ပိတ်မိနေတဲ့သူတွေရှိတဲ့နေရာကိုရောက်အောင်ရင်ငုပ်သမားတွေကအချိန်6နာရီကြာအောင်သွားရပြီအပြန်ခီးက9နာရီကြာပါတယ်ဂူဘဝကနေသူတို့ရှိတဲ့နေရာက2မိုင်ခွဲလောက်ဝေးတာပါနောက်ကြည့်နေတဲ့ရေတွေနဲ့အမှောင်ထဲမှာရေငုပ်သွားမယ်အဖြစ်ကကလေးတွေအတွက်ကြောက်စရာကောင်းလိမ့်မယ်လို့ Alan Worrell ကဆက်ပြောပါတယ
် Pretty scary being in the dark it's going to be muddy water they won't be able to see anything
အမှောင်ထဲမှာဖြစ်နေတာကကြောက်စရာကောင်းပြီးဆွန့်ရည်တွေကလည်းရှိနေတဲ့အတွက်ကြောင့်ဘာမှမြင်ရမှာမဟုတ်ပါဘူးအဲ့ဒီအခြေအနေတွေကကလေးတွေအတွက်အခက်အခဲဆုံးအခြေအနေဖြစ်ပါလိမ့်မယ်ဒီလိုအခြေအနေတွေထဲမှာတီတီငင်ငင်ရှိနေတိုင်းမှသူတို့ကိုအပြင်းအအောင်ကယ်ထုတ်နိုင်မှာပ
ါပိတ်မိနေတဲ့သူတွေကိုကယ်ထုတ်ရေးမှာမခန့်မှန်းနိုင်တဲ့အခက်အခဲတွေတော်တော်များများရှိနေပြီးတော့အဲ့ဒီထဲမှာလောလောဆယ်ကြုံနေရတာကတော့မိုးပါမုတ်တုံမိုးရသည်ဖြစ်လို့မိုးတွေတဲတဲမဲမဲရွာတတ်ပြီးရေတွေကူတဲ့ကိုအများပြထပ်ပြီးတော့ဝင်လာမဲ့ပြဿနာကတော်တော်ဆိုးရင်ရပါလေအခုစနေတနင်္ဂနွေမှာကိုပဲမိုးသီးထန်စွာရွာသွန်းမယ်လို့မိုးလေပတာခမန်းချက်တွေထွက်နေပါလေရေငုပ်ပြီးတော့ပြန်ထွက်ဖို့ဆုံးဖြတ်မယ်ဆိုရင်ဒီဆုံးဖြတ်ချက်ချဖို့အချိန်သိမ့်မရှိတော့ဘူးလို့လဲဩစတြေးလျနိုင်ငံ New South Wales ဂူရင်းပိတ်မိသူများကယ်ဆယ်ရေးအဖွဲ့ခေါင်းဆောင် Alan Worrell ကပြောပါတယ
် Going to rain heavy on Sunday so they don't have many days to make their decision and start moving
ဒါမဲ့တနင်္ဂနွေနေ့မှာမိုးရေအပြင်းထန်ရွာမယ်လို့ဆိုတဲ့အတွက်ဆုံးဖြတ်ချက်ကိုချပြီးလွတ်ဖို့ဆိုရင်အချိန်သက်ရမှမဟုတ်တော့ပါဘူးဂူထဲမှာနေရာတော်တော်များများကရေတွေပြစ်နေတဲ့ကိစ္စကပြဿနာလို့ကျွန်တော်ထင်ပါတယ်ရေတွေကလိုင်းကူမျက်နှာချက်အထိရောက်အောင်ဆူဆူဝါးဝါးရှိနေတာပါပြန်လာတဲ့လမ်းရဲ့တဝက်လောက်ရောက်မှပဲစချက်လက်ချနားလို့ရနိုင်မဲ့နေရာတစ်ခုရှာတွေ့လိမ့်မယ်လို့ထင်ပါတယ
်။ American, Australia, Britain နဲ့တရုတ်နိုင်ငံတွေပါဝင်နိုင်ငံတကာကရင်ခုန်သမားတွေလည်းကယ်ဆယ်ရေးမှာပါဝင်နေကြပါတယ်။ပိတ်မိသူတွေကိုကယ်တင်ရေးမှာစိုးရင်ရတဲ့ကိစ္စတွေတဲကတစ်ခုကတော့ပိတ်မိနေသူတွေရဲ့ကျန်းမာရေးနဲ့စိတ်ဓာတ်ကြံ့ခိုင်ရေးပါ။လောလောဆယ်ထိုင်းရေတပ်ကဆေးဝန်ထမ်းတွေကလေးတွေနဲ့အတူရှိနေပြီးတော့ကလေးတွေရဲ့ကျန်းမာရေးအခြေအနေကောင်းကြတယ်လို့ဆိုပါတယ်။လိုင်ကူထဲမှာပိတ်မိပြီးတော့ပြန်ထွက်လာနိုင်ခဲ့ကြတဲ့နိုင်ငံတကာကအတွေ့အကြုံရှိတဲ့သူတွေကလည်းထိုင်းနိုင်ငံထန်လောင်းဂူထဲကလူငယ်တွေကိုစိတ်ဓာတ်မကျဖို့ဝိုင်းပြီးတော့အားပေးနေကြပါတယ်။အဲ့ဒီထဲမှာပြီးခဲ့တဲ့2010ခုနှစ်ကချီလီနိုင်ငံမိုင်းတွင်းထဲမှာ69ရက်ကြာပိတ်မိနေခဲ့တဲ့သူတွေကစူပါမာရီယိုလိုလူသိများတဲ့မာရီယိုဆပူဗီဒါကစပိန်ဘာသာနဲ့မူချာဖော်ဒဇာလိုဗီဒီယိုကနေတဆင့်အားပေးစကားပြောပါတယ်။မြန်မာလိုဆိုရင်တော့အတင်ထားကြတောင့်ထားကြလို့အဓိပ္ပာယ်ရပါတယ်။